ချင်းပြည်နယ်ပလောက်ဝမြို့နယ်ပြန်ဆိုးရွာမှာပြီးခဲ့တဲ့မတ်လ9ရက်နေ့ကစပြီး၈ရက်နေ့အထိတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတပ်မတော်ဘက်ကဗိုလ်ကြီးတအူးအပါအဝင်15ဦးကြဆုံးပြီးလက်နက်တွေလည်းသိမ်းဆည်းရမိတယ်လို့ရခိုင်တပ်မတော်ပြောရေးဆိုခွင့်ရှိသူခိုင်တုခါကပြောပါတယ်
တုံးရဲမှာအဲ့ဒီမှာတိုက်ပွဲရပြင်းပြင်းထန်ထန်ဖြစ်သူတို့မတ်လ9ရက်နေ့မှာအဲ့ဒီပြင်းဆိုးရနောက်ဖက်ဒီ9ကီလိုမီတာမှာဖြစ်တဲ့တိုက်ပွဲမှာတော့မမစစ်တပ်ဘက်ကနေပြီးတော့ခမ9-2နှစ်ဘက်ကပေါ်လေအဲ့မှာဘိုးကြီးတူကြီးအပါဝင်15ဦးခန့်ကြဆုံးတာရှိတယ
်အလားတူမနေ့တုန်းကလည်းကြောက်တော်မြို့နယ်ဗုဒ္ဓရွာနဲ့ညာဦးမြို့နယ်တပ်ပေါက်ရွာနောက်ဖက်တောင်ကျောပေါ်မှာတပ်မတော်ဘက်ကတပ်မ22တပ်တွေနဲ့ရခိုင်တပ်မတော်အေအေတို့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတပ်မတော်ဘက်က10ဦးလောက်ကြဆုံးခဲ့တယ်လို့ခိုင်ဒုက္ခကပြောပါတယ်ဒီတိုက်ပွဲတွေမှာတပ်မတော်ဘက်ကကြားဆုံးတာတွေနဲ့ပတ်သက်ပြီးအနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောရေးဆိုခွင့်ရှိသူဘုံမူကြီးဝန်းစော်ဦးနဲ့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောရေးဆိုခွင့်ရှိသူဘုံမူချုပ်ဇော်မင်းထွန်းကို RFA ကဆက်သွယ်မြင်းမြန်းခဲ့ပေမဲ့လက်ခံဖြေကြားခြင်းမရှိပါဘူးရခိုင်တပ်မတော်နဲ့အစိုးရတပ်တို့ဖြစ်ပွားနေတဲ့တိုက်ပွဲတရာကျော်ကြောင့်ရခိုင်ပြည်နယ်မြအူကြောက်တော်ပုံနာကျုံရသေးတောင်နဲ့ဒုစီတောင်မြို့နယ်တွေမှာစစ်ပေးဆောင်ဒုက္ခသည်တပေါင်းကျော်သွားပြီးဖြစ်ပါတယ်လက်ရှိတိုက်ပွဲတွေဖြစ်နေတာဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကရခိုင်တပ်မတော်အေအေကိုအပြုတ်တိုက်ဖို့အမိန့်ပေးတာကြောင်းလို့အေအေပြောရေးဆိုခွင့်ရှိသူခိုင်ဒုက္ခကပြောပါတယ်
ဒီမြေကြီးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဒီမြေကြီးရဲ့လုံခြုံရေးမှာပါဝင်လို့တဲ့ဆန္ဒရှိတယ်ဆိုတော့ဒါစိတ်မလေးထုတ်ပြန်ပြီးဒါမဲ့လို့အခုကတိုက်ပွဲတွေဆီရတဲ့အကြောင်းကနော်ဒေါ်အောင်ဆန်းစုကြည်ကတော့ခိုင်တပ်မတော်ကိုအပြုတ်တိုက်ပါဆိုပြီးတော့အမိန့်ပေးတဲ့အကြောင်းလို့ဖြစ်နေတာအဲ့ဒါကြောင့်မလို့တကယ်မြေကြီးကိုတွားမယ်ဆိုလို့ရှိရင်နော်ဒေါ်အောင်ဆန်းစုကြည်အနေနဲ့သူပြောထားတဲ့အဥ္စာကိုပြန်ရုပ်သိမ်းဖို့လို့
ရခိုင်တိုင်းရင်းသားမျိုးနွယ်များအစီယုံအတွေ့အမှုဥစော်စော်ထွန်းက
ကျွန်တော်တရားတလောက်ကအစိုးရကတကူလေးကြီးစီမေးဆောင်တွေကို IDP လို့မသိမဲ့သေးတဲ့ပြဿနာပေါ့လေသူတို့ကလောလောဆယ်ယာယီတိချောင်နေတဲ့လူတွေလိုပဲတဖို့ထနေကြတာပေါ့ဒီကွင်ထပ်ပဲမှုတွေကတချင်းနောက်ပြေးရှိခဲ့တာပေါ့နော်ဒီအစိုးရဌာနဆိုင်ရာအနေနဲ့တကယ်လို့က IDP လို့သိမဲ့လို့ရှိရင်တော့ဒီနိုင်ငံတကာစိန်စညွန်းနဲ့အငြိသူတို့ကိုဒီနေရာထိုင်ခင်းတွေရောစနစ်ကထပ်ပဲမှုတွေရောတခြားလိုအောင်မှာပေါ့နော်အဲ့လိုမသိမဲ့တဲ့ခါကျတော့နိုင်ငံတကာဘက်ကလည်းဝင်ရောက်ကူညီနိုင်ဖို့ကအကျဉ်းကကဲလဲရှိနေတယ်ပေါ့အရှိမတော့တိတ်တော့မလွယ်ဘူးဒီထဲဆူဆူဝါဒုက္ခရောက်လာဖို့ရှိပါတယ
်ဒီနေ့မှလည်းမြောင်းမြုံနယ်လေးမြုံမြေအထက်ပိုင်းဖျားကြီးကျေးရွာအနီးနဲ့ကြောက်တော်မြုံနယ်အထက်မြက်နုရွာအနီးမှာတိုက်ပွဲတွေဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်ဒီတိုက်ပွဲတွေကြောင့်စစ်ပေးဆောင်စခန်းကိုထွက်ပြေးလာတဲ့ဖျားကြီးရွာသားကိုမောင်နေအောင်ကအကူအညီလိုအပ်နေတယ်လို့ပြောပါတယ်
မအေးရချင်းတွေပါတယ်နေစင်မကြောက်ဘူးနေရတယ်ကနော်နေတော့တော့စင်မကြောက်ဘူးအမိုးတွေခဏလိုတွေနောက်ပြီးအဝက်တွေစတယ်လို့တွေအဝက်တွေစတယ်လို့မပါရဘူးနောက်ပြီးစတယ်ကလေးလိုတွေစင်တွေတွေမစုံဘူ
းရခိုင်ပြည်နယ်မြောက်ဦးကြောက်တော်နယ်ချင်းပြည်နယ်ဘလောက်ဝဒေသမှာတက်မတော်ဘက်ကတက်မ22တက်မ55တက်မ66တက်မ99စတဲ့တက်တွေနဲ့နောက်ပိုင်းတိုင်းစစ်ဌာနချုပ်လက်အောက်ကစကက5စကက9နဲ့စကက55စတဲ့တက်တွေနဲ့ဖြိုးစစ်ဆင်တိုက်ခိုက်နေတာကြောင့်တိုက်ပွဲတွေဆက်လက်ပြင်းထန်မှုရှိတယ်လို့သိရပါတယ်